စီရေးပရိပခရီပြင်းထန်နေဆဲရခိုင်ပြည်နယ်အတွင်းမှာဒီကနေ့မနေ့ရတိတောင်မြို့နယ်ဘက်မှာတိုက်ပွဲဆက်လက်ဖြစ်ပွားနေပါတယ်။တမရစစ်ကြောင်းတစ်ခုကိုရခိုင်လက်နက်ကိုင်အေအေအဖွဲ့ကနေကြောက်တန်းချေးရွာအနီးမှာခြုံခိုးတိုက်ခိုက်ခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်။ဖေဗူရီလဇန်းကနေဒီကနေ့အထိရတိတောင်မြို့နယ်ထဲမှာတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အခြေအနေကိုထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရတိတောင်မြို့နယ်ကြောက်တန်းချေးရွာနီးမှာတမရစစ်ကြောင်းတစ်ခုကိုရခိုင်တမရအေအဖွဲ့ကနေဒီမနက်မှာခြုံခုတိုက်ခတ်ခဲ့တယ်လို့ကြောက်တန်းချေးရွာသားတို့ကပြောပါတယ
်။ရခိုင်တမရမြို့နယ်ကြောက်တန်းချေးရွာပေါ့နော်။အဲ့ဒီချေးရွာမဝင်ခင်လေးပါတခါတစ်ခုရှိတယ်ကအဲ့ဒီတခါပေးနှစ်ဖက်မှာဒီရေအုံတော်တွေရှိတယ်။အဲ့ဒီရေအုံတော်တွေကနေဒီမှာဒီတကြောင်ဖြစ်တဲ့အခါမှာပြစ်တာပေါ့နော်။အေကပြေးလိုက်တော့ငါးဦးကတော့တရားပြစ်ထင်ရတယ်ပေါ့။မိုးကြီးတူကကြားတယ်ပေါ့နော်။သဘာဝပြစ်တာကတော့ဒီတနေ့ပြစ်တာပဲကြားနေပေါ့နော်။ဒါပေမဲ့နောက်ပိုင်းမှာတော့အဲ့ဒီတက်ကနေပြီးတော့မှလည်းလက်ရှိနေတဲ့ပြောကြတော့ကြားပါတယ
်။ဒီမနေ့တိုက်ပွဲအတွင်းလက်နက်ဆံကြောင့်ဒေသခံတွေကြားလိုက်နေကြပြီးတွမ်းလာရေးမှလည်းအခက်တွေ့နေတယ်လို့တခြားကြောက်တန်းရွာသားတို့ကပြောပါတယ်
။တိုက်ပွဲကတော့အဲ့ဒီကနားလေးစစ်ဖြစ်တာပါ9နိုင်ဆန်းလာမှာ။ပောက်ပြမှုကမြေတွေတုံ့လောက်တော့ရယ်ဟိုပြစ်ခတ်တဲ့ကြားပြီးတိုက်တော့တယ်တိုက်တော့အခုလူတွေမတော်ရမလားလူတွေလည်းပိတ်ဆို့ထားရယ်
ဒီကနေ့မနေ့နဲ့မနေ့ကကြောက်တန်းကြီးရွာဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါရတယ
်။ဒီနေ့မနေ့ကလည်းကြောက်တန်းရွာကမှပြည်နယ်တွေလို့ကြီးရတယ်ကြာတယ်လို့နော်အစိုးရဆက်လက်တွေကလည်းဒီလိုကြီးရတယ်လားဒီဖေဖော်ဝါရီလနဲ့လည်းနင်းတာပြေးတော့လို့ကြောက်တန်းရွာနဲ့ဒီလိုကြီးရတာကဒီကြည့်ကြည့်ပေါ်နေတာရှိတယ်။ဒါမှစပ်ကြတဲ့အခုတည်းအကြောင်းကြားရရဒီအပေါင်းချာကြည့်ချင်းရလားလည်းလည်းခရအပေါင်းချာကြည့်ချင်းရတယ်ကြည့်ကြည့်ရတာရှိတယ်။အခုတော့ဒီမေရာအရောင်းဝမ်းရဲ့တကောင်ဝါရရဲ့အလောက်တာတဲ့ဒီလိုတော့အကြောင်းရင်းပါလေတော့ဂျန်ကျိုးရောက်တာဖြစ်ပြီးတော့ဖန်စီကြမ်းကြည့်ရစီ
ဖေဖော်ဝါရီလတရားနေ့ကနေ၃ရက်နေ့ထိရတိတမြို့နယ်တွင်မြမတမရော်နဲ့တိုက်ပွဲဆက်တိုက်ဖြစ်ပွားနေတယ်လို့လည်းရခိုင်တမရော်ဘက်ကထုတ်ပြန်ထားပါတယ်။မြမတမရော်နောက်ပိုင်းတန်းစစ်တနာချုပ်ကတမရော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ရတိတမြို့နယ်တွင်အေးအေးနဲ့တမရော်ကြားတိုက်ပွဲဖြစ်ပွားနေမှုသတင်းထွက်နေတာနဲ့ပတ်သက်လို့အခုလိုပြောဆိုခဲ့ပါတယ်
။ဒီနေ့မနေ့ကတော့ကျွန်တော်တိုက်ပွဲဖြစ်တာတော့မကြားမိဘူးခင်ဗျ။မနေ့ကတော့အရရင်တစည်းကိုမိုင်းဆွဲတိုက်ခိုက်ခံရတော့ကြားတယ်ရမူမိုင်းလို့တော့ကြားမင်းသိရပါတယ်။မနေ့ကတော့ကျွန်တော်ကြောက်တန်းနာမှာတိုက်ပွဲဖြစ်တာမဟုတ်ဘူးခင်ဗျ။အရသာကာရစီကိုအေးရနေပြောမိုင်းဆွဲတိုက်ခိုက်တဲ့ဖြစ်စဉ်လေးရှိတယ်ခင်ဗျ။အဲဒီဥစ္စာကရတိတော်နေပြီးတော့မှရေတူးချောင်းကိုသွားတဲ့ကားပေါ့နော်။မနေ့ကတော့ကျွန်တော်သိရတော့က2နာရီ40လောက်မှတွဲတဲ့အတန်2တန်ကြားတယ်။2တန်ကြားတော့တက်ကနေပြီးတော့မှသွားကြည့်ရသွားကြည့်တဲ့အခါမှာအဲ့မှာနော်အရရင်အပြာပေါ့မိုင်းကွဲအစလေးမှန်ပြီးတော့မှသူရဲ့တယောက်မှမတွေ့ရတော့အဲ့ဒီနေသားမျိုးပေါ့
ဒီကတဲ့ဇန်နဝါရီလ26ရက်နေ့မှာရတိတောင်မြို့နယ်သမီးလှရွာတိကျွာနီးမှာမြမတမတော်နဲ့ရခိုင်တမတော်အေအေတို့ကြားတိုက်ပွဲဖြစ်ပွားခဲ့ရမှာကလေးငယ်သူတနက်ကြီးကြီးစားထိမှန်ပြီးတိတ်ဆုံးသွားခဲ့တယ်လို့အမျိုးသမီးတို့ကလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်2018ခုနှစ်နိုဝင်ဘာလ9ရက်နေ့2019ဒီကနေ့အထိမြမတမတော်နဲ့ရခိုင်တမတော်တို့ကြားတိုက်ပွဲတွေဆက်တိုက်ဆုံးလို့ဖြစ်ပွားနေခဲ့တာပါဒီလိုတိုက်ပွဲဖြစ်ပွားနေမှုကြောင့်ရခိုင်ပြည်နယ်ဘူရီတောင်ရတိတောင်မောင်သောကြောက်တော်နဲ့ပုံနှကျိုးမြို့နယ်တွေမှာဒေသခံရွာက6000ကျော်ဟာစစ်ဘေးတိမ်းရှောင်နေရတယ်လို့တိုက်ပွဲဖြစ်စဉ်တွင်ကြေးရွာအုပ်ချုပ်ရေးမှူးတဲ့ပါဝင်ရွာသားတို့မတရားသေးဆက်သွယ်မှုပုံမှန်18တက်နဲ့တရားစွဲဆိုခံရမှုတွေရှိနေပြီးဒေသအနှံ့မှာစစ်ဆေးမှုတွေလည်းပုံမှုများပြားလာနေပါတယ်ခင်ဗျာ